အီရန်နိုင်ငံမှာဘာသာရေးရဲဖန်တီစီထားစဉ်ကတ်နွယ်ဘွားအီရန်အမျိုးသမီးငယ်မာဆာအမီနီတည်ဆုံခဲ့တာဒီနှစ်တနည်းပြသွားပါပြီတနည်းပြအထိမ်းမှအီရန်နိုင်ငံထဲမှာရောပြပမှာပါအထိမ်းမှပွဲတွေလုပ်နေကြပါတယ်မနစ်ကလိုအကြီးအကျယ်ဆန္ဒပြပွဲတွေဖြစ်မှဆိုရင်လည်းအတွက်အီရန်အာဏာပိုင်တွေကချုပ်တင်နေနေမှုတွေလုပ်နေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ဒီနေ့အစောပိုင်းကမဆာအမီနီရဲ့ဖခင်ကိုလည်းရဲတွေကခေတ္တဖမ်းဆီးခဲ့ပါတယ်တည်ဆုံမှုနှစ်ပတ်လည်းအခမ်းအနားတွေမလုပ်ရလို့အမ်ဂျတ်အမီနီကိုသတိပေးပြီးပြန်လွတ်ပေးခဲ့တယ်လို့ကာတစ္စတန်လူခွင့်ရေးကွန်ရက်အဖွဲ့ကပြောပါတယ်ဒီကနေ့နှစ်ပတ်လည်နေ့မှာတော့မဆာအမီနီရဲ့မိဘတွေနေထိုင်တဲ့နိုင်ငံအနောက်ပိုင်းကဆာကက်စ်မြို့အပါအဝင်ကတ်လူမျိုးတွေနေထိုင်ကြတဲ့နေရာတွေမှာဆန္ဒပြပွဲတွေဖြစ်မှာဆိုရင်ပြီးလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်တည်ဆုံမှုကြောင့်အီရန်နိုင်ငံတဝန်းလှနဲ့ချီတဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာမှာအီရန်ကိုအုပ်ချုပ်နေတဲ့ဘာသာရေးခေါင်းဆောင်ဆင်ပေဖို့အထိတောင်းဆိုခဲ့ကြသလိုအမျိုးသမီးတော်တော်များများလည်းခေါင်းစည်းပေါ်ဝါတွေမချုံဘဲအာခံခဲ့ကြပါတယ်ခင်ဗျာ